မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝှမ်းမှာပြည်ခဲ့တဲ့နှစ်အတွင်းဘာသာရေးလွတ်လပ်ခွင့်အခြေအနေဟာအကြီးအကျယ်ရော့ကျသွားခဲ့တဲ့အကြောင်းအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ကတနင်္လာနေ့ကအစီအခံစာထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့တော့ပြည်ခဲ့တဲ့နှစ်ရွေးကောက်ပွဲမကျင်းပသေးခင်အခြေအနေကိုအစီအခံစာကအဓိကရေးသားထားတာဖြစ်ပေမဲ့NLD အစိုးရတဲ့အနေနဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်အောင်ဘာရီဆောင်ရွက်တဲ့နည်းဆိုတဲ့အချက်ကိုလည်းထည့်သွင်းရေးသားထားပါတယ်။ကိုသိန်းထိုင်ဦးကအပြည့်အစုံကိုဆက်ပြီးတင်ပြမှာပါရှင
်။ကမ္ဘာတဝန်းကနိုင်ငံတွေမှာလူတွေဟာဘာသာရေးယုံကြည်ချက်ကြောင့်ဖမ်းဆီးခြင်းချခံရပြီးအဖမ်းခံရသူတွေအများစုကခရစ်ယာန်နဲ့အစ္စလာမ်ဘာသာဝင်တွေဖြစ်တဲ့အကြောင်းကော်မရှင်ရဲ့အစီရင်ခံစာကဖော်ပြပါတယ်။အီရန်၊မြောက်ကိုရီးယား၊ဆူဒန်စတဲ့နိုင်ငံတွေကဘာသာရေးဖိနှိပ်မှုတွေကိုထုတ်ပေါ်ပြောတဲ့ဒီချိန်ထဲမှာပဲအမေရိကန်အစိုးရနဲ့မဟာမိတ်ဖြစ်လက်တွဲနေတဲ့ဗီယက်နမ်နဲ့အီဂျစ်နိုင်ငံတွေကဘာသာရေးဖိနှိပ်မှုတွေကိုလည်း USCIRF အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ဖွဲ့ရဲ့အစီရင်ခံစာမှာရေးသားထားပါတယ်။နိုင်ငံပေါင်း30ကျော်ကဘာသာရေးဖိနှိပ်မှုတွေကိုအစီရင်ခံတင်ပြတဲ့ဒီချိန်ထဲမှာမြန်မာ၊မြောက်ကိုရီးယား၊တရုတ်စတဲ့အာရှသုံးနိုင်ငံပါဝင်10နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအထူးစိုးရိမ်ရတဲ့နိုင်ငံတွေအစည်းအဝေးထည့်သွင်းမှုအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကိုအဆိုပြုထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့မြန်မာအစိုးရကဘင်္ဂလီလို့ခေါ်နေတဲ့ရိုဟင်ဂျာတွေအပေါ်မှာဘာသာရေးလူမျိုးရေးအကြောင်းပြဖိနှိပ်မှုတွေရှိနေတယ်ဆိုတာကိုအစိုးရခံတာကဖော်ပြပါတယ်။အစိုးရခံတာပါအချက်တွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ဖွဲ့ကြီးရဲ့အရှေ့အာရှရေးရာသုတေသနမှူးတီနာမော့ဖော့တ်က VOE ကိုခုလိုပြောပါတယ
်။ We saw this in the expressions ofHatred and violence towards Muslims in particular, but all non-Buddhists. We saw this in the passage into law of all four races.
Among the people on top of Yosurari, at two the team, Muslim Ripo, Buddha Bada Mahote to Ripo, a Jampa Muri Shinyago, Jamaru Dugayabai, Lumioi Badai Ya, Quetare Ubidi Legugu, a deep Yugadale Shibai.မွတ်စလင်တွေအနေနဲ့ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ဆုံးရှုံးခဲ့တာတွေရှိတယ်လို့ရွေးကောက်ပွဲမှာကိုယ်စားလှယ်အဖြစ်ပါဝင်ရှင်ပြိုင်ခွင့်မရှိခဲ့တာတွေလည်းတွေ့ခဲ့ရပါတယ
်။အစိုးရခန်းစားပါတိုင်းရင်းသားလူမျိုးစုဒေသတွေကခရီးရန်ဘာသာရေးလူနည်းစုတွေကိုပြင်ပထားတဲ့ခွဲခြားဆက်ဆံမှုတွေအကြောင်းကိုလည်းထည့်သွင်းထားပါတယ်။2011ခုနှစ်နောက်ပိုင်းကချင်ပြည်နယ်မှာအနည်းဆုံးလူ3000လောက်ပြည်တွင်းအိုးမဲ့အိမ်မဲ့တွေဖြစ်ထွက်ပြေးတိမ်းရှောင်နေရပြီးအဲ့ဒီအထက်ကအများစုဟာခရီးရန်ဘာသာဝင်တွေဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံအနေနဲ့ပြည်သူတွေရဲ့အခြေခံခွင့်ရေးနိုင်ငံရေးခွင့်ရေးတွေကိုကာကွယ်ပေးနိုင်မဲ့နိုင်ငံတကာသဘောတူညီချက်တွေမှာပို့ပြီးတော့ပါဝင်လာအောင်တွန်းအားပေးဖို့အမေရိကန်အစိုးရကအစီရင်ခံစာကတိုက်တွန်းထားပါတယ်။တချိန်တည်းမှာဘာသာရေးဆိုင်ရာလူနည်းစုတိုင်းရင်းသားလူမျိုးစုတွေရဲ့လွတ်လပ်စွာကိုယ်ကျွယ်ခွင့်ကိုအာမခံနိုင်မဲ့ဥပဒေတွေပြဋ္ဌာန်းပြီးခိုင်ခိုင်မာမာကျင့်သုံးလာနိုင်အောင်တိုက်တွန်းဖို့လည်းအမေရိကန်ပြည်ထောင်စုကိုအဆိုပြုထားပါတယ်။သူတည်သနာမှုတီနာမော့ဖော့တ်ကဒီကိစ္စနဲ့ပတ်သက်ပြီးခုလိုပြောပါတယ
်။You know, certainly our recommendations they're for the U.S. government, but because the recommendations are prospective looking forward, you know, it's really a
tomorrow back up a so budget တွေဟာရေပုံရအဖြစ် American အစိုးရကိုအဓိကတင်ပြတာဖြစ်ပါတယ်ဒါပေမဲ့လည်းနောက်အနာဂတ်မှာရှေ့ဖြစ်လာဖို့မျှော်လင့်တဲ့အလားအလာတွေကိုအဆိုပြုတာလည်းဖြစ်ပါတယ်လာမယ့်နှစ်တွေအတွင်းမြမအစိုးရကတိုးတက်အောင်ဆောင်ရွက်လာမယ်လို့မျှော်လင့်နေမျှော်လင့်ချက်တွေကိုထင်ဟပ်နေတယ်လို့ပြောရမှာပါဧပြီလ14ရက်နေ့ကလည်းဒီကိစ္စကိုကျမတို့ကြေညာချက်တစောင်းထုတ်ပြန်ခဲ့ပါသေးတယ
်ဧပြီလ14ရက်နေ့ကထုတ်ပြန်တဲ့ USCIRF ရဲ့ကြေညာချက်ကမြမနိုင်ငံမှာယူကော့ဘွဲနိုင်ရအစိုးရတစ်ကိုအဓိကဦးတည်ပြီးတော့ထုတ်ပြန်ခဲ့တာဖြစ်ပါတယ်မြမအစိုးရတဲ့အနေနဲ့ဘာသာရေးဓမ္မမှုဂျုံကျင်မှုဆိုင်ရာလွတ်လပ်ခွင့်ကိုကာကွယ်ပေးပြီးနှစ်သစ်ကိုစတင်မှာလို့ကော်မရှင်ကထိုက်တွန်းခဲ့တာဖြစ်ပါလေ။နှစ်ပေါင်း50ကျော်အတွင်းရွေးချယ်ခံပထမဆုံးရပ်သားသမ္မတဦးဆောင်တဲ့မြန်မာအစိုးရအနေနဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ဘာသာရေးလွတ်လပ်ခွင့်တွေအပါအဝင်တရားဥပဒေစိုးမိုးရေးတွေပေါ်ခိုင်မာတဲ့တန်ဖိုးတန်ရှိတဲ့ဆိုတာကိုတက်သေးကြရလိမ့်မယ်လို့လည်း USCIRF ကပြောဆိုခဲ့ပါလေ။ဒီကော်မရှင်ဟာကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဓမ္မမှုကိုယ်ကွယ်ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်တွေကိုစောင့်ကြည့်လေ့လာနေတဲ့တရားလွတ်လပ်တဲ့ကော်မရှင်ဖြစ်ပါလေခင်ဗျာ။